စီးရီးယားပြည်ပခါရေးဆွေးနွေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြင်သစ်သမ္မတဖရန်ဆွာအော်လန်ဒိုဒီကနေ့ပါရီမြို့တော်မှာတွေ့ဆုံကြဖို့ရှိပါတယ်။အရှေ့လယ်ပိုင်းကစစ်တမ်းတင်စီးရီးယားနိုင်ငံမှာအမေရိကန်တို့အဆိုအပြင်ရုရှားကခွဲခြားသတ်မှတ်မှုမရှိဘဲလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကြောင့်တင်းမာမှုတိုးလာနေတဲ့ကြားကပဲသမ္မတ2ဦးတို့တွေ့ဆုံဆွေးနွေးကြမှာပါ။အစ္စလာမ်ဆွန်ရောက် IS စစ်တပ်ကြောင့်ပြင်းထန်ပြီးကိုတက်တက်မြောက်ရဲ့အဖြစ်ဒီကနေ့ဆက်ပြီးလေကြောင်းကတိုက်ခိုက်တယ်လို့ရုရှားကပြောပါတယ်။ဒါပေမဲ့သမ္မတဘတ်စ်ချာအဆက်အစိုးရကိုထောက်ကူပေးဖို့ဒီလေကြောင်းတိုက်ခိုက်မှုကိုရုရှားကအတုံးချနေတယ်လို့အမေရိကန်ကဆွဆွဲပါတယ်။စီးရီးယားက IS အကြမ်းဖက်အဖွဲ့ကိုအမြင့်ပြတ်တိုက်ထုတ်နိုင်ရေးရုရှားနဲ့လက်တွဲလုပ်ချင်တယ်ဆိုတာအမေရိကန်ကပြောထားမှုပြီးမဲ့ရုရှားရဲ့လူရဲကြောင့်အမေရိကန်တို့စိုးရင်လာတာပါအကြမ်းဖက်အဖွဲ့ပဲလို့သတ်မှတ်ထားတဲ့အဖွဲ့တွေကိုတိုက်ခိုက်နေနေရေးမှာနိုင်ငံတကာညွန်ပေါင်းအဖွဲ့နဲ့ရုရှားကြားသဘောထားအတူတူပါပဲလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ဖ်ကပြောပြီးမဲ့ရုရှားရဲ့လူဆောင်ပုံအပေါ်နိုင်ငံကြားသဘောထားကွဲနေပါတယ်စီးရီးယားမှာနိုင်ငံစလုံးကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကြောင့်တစ်ဖက်နဲ့တစ်ဖက်မပြစ်မိအောင်ဘယ်လိုရှောင်ရှားနိုင်လဲဆိုတာအမေရိကန်နဲ့ရုရှားစစ်ဖက်တွေဆွေးနွေးနေကြတယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်